အမေရိကန်မှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့ရပောင်းတရာလောက်သက်ကျန်တော့တဲ့အချိန်မှာပဲ Republican Party သမ္မတလောင်းနဲ့ဒုသမ္မတလောင်းတွေဖြစ်ကြတဲ့သမ္မတဟောင်း Donald Trump နဲ့ထက်လက်တော်မှတ် JD Vance တို့ပြန်ဖက် Democratic Party ကိုထောက်ခံတဲ့အမေရိကန်နိုင်ငံ Minnesota ပြည်နယ်မှာစီရင်ဆင်ခဲ့ကြပါတယ်။1992ခုနှစ်ကလေးက Republican သမ္မတလောင်းတွေကိုထောက်ခံမှုမပေးခဲ့တဲ့ Minnesota ပြည်နယ်မှာဒီကြိမ်သမ္မတရွေးကောက်ပွဲမှာထောက်ခံမှုရဖို့သမ္မတဟောင်း Trump မျှော်လင့်နေတာပါ။မနေ့တုန်းက St. Cloud မြို့ကထောက်ခံသူတွေကိုပြောတဲ့မင်ကွန်းမှာတော့ Democratic Party ကသမ္မတလောင်းဖြစ်လာနိုင်ခြေရှိရဲ့လက်ရှိသူသမ္မတ Kamala Harris ကိုလက်ဝဲဝါဒဆွဲပြင်းထန်သူအစွန်းရောက်သူဖြစ်နေထိုးနဲ့ဝေဖန်ပြောဆိုသွားခဲ့တာပါ Democratic Party သမ္မတလောင်းဖြစ်နိုင်ခြေရှိနေတဲ့သူသမ္မတ Harris ကတော့ပထမဆုံးအချိန်မဲဆွယ်ပွဲရန်ပုံငွေအတွက် Massachusetts ပြည်နယ် Pittsfield မြို့ကိုမနေ့ကပဲစီရင်ထွက်ခဲ့တာပါရန်ပုံငွေပွဲမှာစုစုပေါင်းဒေါ်လာ100,000,000လောက်ရလိမ့်မယ်လို့လဲစီယူရေးဖွဲ့ကခန့်မှန်းထားပါတယ်ခင်ဗျာ